မြန်မာနိုင်ငံမှာဆီအာနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံမှုမီဇိုရမ်ပြည်နယ်အစိုးရက Refugee ID ကတ်တွေထုတ်ပေးတော့ဖို့အစီအစဉ်ရှိတယ်လို့မီဇိုရမ်ပြည်နယ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိချင်းပြည်နယ်ထဲမှာတိုက်ပွဲတွေမကြမကြာဖြစ်နေပြီးစစ်ရေးတင်းမာနေတာကြောင့်မီဇိုရမ်ပြည်နယ်ဘက်ကိုတောင်းနဲ့ချီတဲ့ချင်းဒေသခံတွေထွက်ပြေးတိမ်းရှောင်ရောက်ရှိနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဆရာလာသိမ်းပြီးနောက်ပိုင်းထွက်ပြေးခိုလုံလာကြသူတွေကိုမီဇိုရမ်ပြည်နယ်အစိုးရကဒုက္ခသည်များမတ်ပုတ်တင် Refugee ID ကတ်တွေထုတ်ပေးဖို့စီစဉ်နေပါတယ်။မီဇိုရမ်ပြည်နယ်ထဲကိုရောက်နေကြတဲ့မြန်မာနိုင်ငံဘက်က CDM ဝန်ထမ်းတွေဆန္ဒပြသူတွေနဲ့အခုနောက်ဆုံးချင်းပြည်နယ်ဘက်ကစစ်ပြေးဒုက္ခသည်တွေအားလုံးအတွက်ဒုက္ခသည်အသီးမပြူကတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ဒေသတွင်ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့NGO United for Democratic Myanmar အတွက်ပဲတွင်မူကိုရစ်ချက်ကပြောပါတယ
် ID card ဆိုတာကဟိုရစ်ဒီကတ်တော့ not ဆိုတော့ဆရာကနေဒီလိုစီစဉ်ထားတာရှိတယ်သူတို့ကစီစဉ်တဲ့ပုံစံကတော့ဒီမီဇိုရမ်ပြည်နယ်မှာရှိနေတဲ့ဒါ refugee အားလုံးကိုခြုံပြီးတော့မှသူတို့လုပ်ပေးဖို့အစီအစဉ်တော့ရှိတယ်မီဇိုရမ်အစိုးရကနေပြီးတော့မှဒီ refugee card ကိုလုပ်ပေးမှမီဇိုရမ်မှာရှိတဲ့ဒီ service ရှောင်းဘူးပေါ့နော်အဲ့ဒီ DC တို့ဒီ home department တို့ဆိုတာကဒီစစ်ဒီရှောင်းဒီကိုမီစောက်ရှောက်ပူရှာတွေအစိုးရကနေဖွဲ့စည်းလိုက်တဲ့ဟာပဲအဲ့ဒါတော့
မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရမ်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထရေးဌာနကတာဝန်ရှိသူတွေတဘာဝဘေးရနေတဲ့စီမံခန့်ခွဲရေးနဲ့ပြည်နယ်ဒုတိယဌာနကတာဝန်ရှိသူတွေကအိုက်ဇောမြို့မှာမြန်မာနိုင်ငံကဒုက္ခသည်တွေခိုးလုံနေတဲ့နေရာတွေကိုဇန်နဝါရီလ19ရက်နေ့ကသွားအောင်ကြိရှိခဲ့ပြီးတော့ဒုက္ခသည်မပုတ်နေကပ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါ။တာဝန်ရှိသူတွေက CPR ရပ်ကွက်မှာရှိတဲ့ CDM ဒုက္ခသည်စခန်း၊ရှမ်းဝိုင်းနဲ့ဆရာရန်ရပ်ကွက်မှာရှိတဲ့စစ်ပေးဒုက္ခသည်စခန်းတွေကိုသွားရောက်ကြိရှိခဲ့ပြီးတော့လိုအပ်တဲ့အကူအညီတွေကိုအတတ်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမယ်လို့လည်းပြောသွားပါတယ်။မီဇိုရမ်ပြည်နယ်အစိုးရထုတ်ပေးမယ်ဒုက္ခသည်အသီးမပြူ Refugee ကပ်ရမယ့်သူတွေအနေနဲ့မီဇိုရမ်ပြည်နယ်ထဲမှာလွတ်လွတ်လပ်လပ်သွားရနိုင်မှာဖြစ်တယ်လို့ကိုရစ်ချက်ကဆက်ပြောပါတယ်
။ဒီကတော့ဒီလိုပြအောင်ဥပမာအနေနဲ့ဒီလွတ်တော်အမှတ်တွေဆိုရင်ဒီနေဆက်ဒေတာတွေကိုသူတို့ကတွားပြီးတော့မှသူတို့ရဲ့မဲဆန္ဒရှင်တွေကိုသူတို့ကဒီနေဆက်ဒေတာတွေကိုတွားချင်တာ။ဆိုတော့အဒီကရှိချင်းအချင်းသူတို့နေဆက်ဒေတာတွေမှာသူတို့အဒီကပြေလျှောက်ပြီးသူတို့လည်းတွားပြီးတော့မှလွတ်လွတ်လပ်လပ်ပေါ့နော်။တွားပြီးတော့မှဟိုကိုယ်ပြေးလို့ရမယ်။ဒီနေမှာလုံခြုံစွာနဲ့နေထိုင်နိုင်ဖို့အတွက်ဆိုမရှိတာဖြစ်ဆိုင်အောင်လုံခြုံပါလိမ့်မယ်။
လက်ရှိမီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံဘက်ကထွက်ပြေးခိုလုံလာကြသူတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ်
။ခမန်းချင်းနေတော့မီဇိုရမ်ပြည်နယ်လုံးမှာတော့စစ်ပီချောင်းတုံးပေါင်းဝန်းကျင်လောက်တော့ရှိပြီးရက်ကွက်ဒီကြီးရွာတွေအဲ့လိုမျိုးအဖွဲ့အစည်းလေးရှိတယ်။အဲ့ဒါတွေနေနဲ့ပူးပေါင်းပြီးတော့မှသူတို့ရွာတွေမှာဝင်လာတဲ့စစ်ပီချောင်းတွေဆိုရင်သူနေရာထိုင်ခင်းတွေချပေးတယ်၊စံနေစီတွေ၊ပဲတွေစသဖြင့်ပေါ့နော်။အဲ့ဒါလိုမျိုးလေးသူတို့လူရာလေးတွေရှိတယ်။လက်ရှိအခြေအနေတော့အဲ့ဒါနဲ့ပဲဆက်သွားနေပြီးတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်စစ်ရေးတင်းမာမှုဖြစ်စဉ်တွေအတွင်းမှာဒေသခံတွေကမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးနေကြတာပါ။
မီဇိုရမ်ပြည်နယ်ဘက်ကဒါမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံသားတွေများစုဒါထွက်ပြေးတိမ်းရှောင်ကြတာပေါ့နော် CDM ဝန်ထမ်းတွေရောဖြစ်ဖြစ်သူတို့ထွက်ပြေးတိမ်းရှောင်ကြတယ်အခုနောက်ပိုင်းမှာချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာတဲ့နောက်ပိုင်းမှာအမတူပြည်မြို့နယ်ကျောလုံးအထံကမြို့နယ်တကျောလုံးပြီးတော့ဒီသခိုင်းတိုင်းကလေးမြို့နယ်အဲမှာရှိတဲ့ဒါချင်းလူမျိုးတွေပေါ့နော်ဆလန်ဟာဒီနောက်ပိုင်းဒီတာဆိုများတော့စစ်ပီးရှောင်တွေကမြန်မာဘက်ကထွက်ပြေးတိမ်းရှောင်လာတာတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကနေအဲ့ဒီဘက်မှာအင်အားအလုံးရင်းနဲ့ထူးဆစ်ဆင်တိုက်ခိုက်မှုတွေလုပ်လာတယ်အစ်တားပြစ်မှတ်ထားပြီးတော့ထိခိုက်မှုတွေလုပ်လာတယ်အဲ့ဒါကြောင့်မြန်မာပြည်နယ်ဘက်ကသူတို့ထွက်ပြေးတိမ်းရှောင်နေတာဖြစ်တယ်ပေါ့နော်
ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအိန္ဒိယနိုင်ငံဘက်ထွက်ပြေးလာကြသူတွေကိုအိန္ဒိယပြည်မအစိုးရကြီးကလက်မခံပေမဲ့လည်းပြည်နယ်အစိုးရကတော့တနင်္လာအကူအညီပေးနေပါတယ်မီဇိုရမ်ပြည်နယ်မှာအခုဆိုရင်မြန်မာဘက်ကရောက်နေတဲ့ဒုက္ခသည်3000လောက်ရှိနေကြပါတယ်မီဇိုရမ်ပြည်နယ်အစိုးရအနေနဲ့ရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုအတတ်နိုင်ဆုံးအကူအညီဆောင်ရွက်ပေးနေတယ်လို့ဒေသတွင်းလူမှုရေးအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ